ICJ ဒီဗီဆိုင်ရာတရားရုံးအနေနဲ့မြန်မာအမှုကိုလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဥက္ကုကိုလိုင်ကနောက်ဆုံးရှောက်လျက်ပြလိုက်ပါတယ်မနေ့ကမြန်မာဘက်ကဒုတိယကြိမ်ရှောက်လှယ်ခဲ့တာမှာကမ္ဘီယာနိုင်ငံဟာဥပဒေကြောင့်အရမဟုတ်ပဲနိုင်ငံရေးဆွဆွဲကျက်နေတာအခုလိုတရားစွဲတာပါလို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီး က်ပြီးတော့လျှောက်လဲခဲ့ပါလေ။
တော့တဲ့နေရာဈာနာမှုမှာအဓိကလှူဆောင်နေတာနှစ်ခုရှိပါတယ်။တစ်ခုကဗုဒ္ဓနဲ့ဈာနာမှုမှာကံပြရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိတ္တလျှောက်လဲချက်တင်ပြခြင်းလို့ဖြစ်ပါလေ။တံပြန်ခြေပါခြင်းအပိုင်းမှာတော့ကျွန်တော်တို့ရှင်နေတွေကပဏာမကံွက်ချက်လျက်နဲ့ဆိုင်တဲ့ကိစ္စတွေကိုပဲပို့ပြီးတော့မှခိုင်မာအောင်ချဉ်းကပ်မှုပုံစံတည်တည်နဲ့တုံ့တက်တင်ပြခဲ့ကြတာဖြစ်ပါလေ။ပထမကံွက်ချက်ဖြစ်တဲ့ ONC ရဲ့ကိုယ်စီလေဖြစ်နေဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့စရုပ်ကံွက်ချက်ဖြစ်တဲ့ငြင်းပွားမှုရှိမရှိဆိုတဲ့ကိစ္စတွေကတော့ကိုယ့်ဘက်ကတင်ထားတာကသဘောခံနေမှာရှိပါလေ။ဒုတိယနဲ့တတိယချက်တွေမှာတော့ငြင်းပွားချက်ချက်ကလေးပေါ်မှာထပ်ပြီးတော့ခိုင်ခိုင်မာမာပြောရတာလေးတွေရှိပါလေ။
ဟုတ်ကဲ့ကိုကိုလိုက်ဘလူးမျိုးခိုင်ခိုင်မာမာပြောခဲ့တာလေ
ဒီဘက်ကလေးထားတင်ပြတာကတော့ genocide convention မှာ article 8ကိုမြန်မာကထွင်ချက်ပြုထားတာနဲ့ article 8နဲ့နိုင်မျိုးရဲ့ဆက်သွယ်မှုပါ article 8မှာအဓိကငြင်းပွားမှုဖြစ်တဲ့ပြဿနာကကုလသမဂ္ဂရဲ့ဆက်ဆောင်နိုင်စွမ်းရှိတဲ့အဖွဲ့အစည်းတစ်ခုကိုတိုင်ကြားနိုင်ပြီဆိုတဲ့စကားမှာ ICJ ပါမပါဆိုတာဖြစ်ပါတယ်မြန်မာဘက်ကတော့တင်ထားတာကရှင်းပါတယ် ICJ ကကုလသမဂ္ဂရဲ့တခုလဲသောတရားစီရင်ရေးဖွဲ့ဆိုတာသူရဲ့ပြည်ညင်မှာကိုကပါပြီးသားဖြစ်နေတဲ့ကြောင့်မလို့ငင်းစရာဘာမှမရှိပါဘူး။တစ်ဖက်ကတော့ဒီဖွဲ့စည်းကိုကုလသမဂ္ဂအထွေထွေညီလာခံလုံခြုံရေးကောင်စီစားတဲ့နိုင်ငံရေးဖွဲ့စည်းတစ်ခုကိုဆိုလိုတာဖြစ်တယ်လို့ဆွဲကင်ပြီးတော့မှငင်းဆုံနေတာဖြစ်ပါလေ။နောက်တစ်ခုကတော့မြန်မာဘက်ကအာတီကာ8ကို ICJ အတွက်ဝင်ပေါက်တကားလို့ရှုမြင်တာဖြစ်ပါလေ
။ဟုတ်ကဲ့အဲ့ဒီတော့ဒီချက်ကမြန်မာအတွက်အဓိကအားထားစရာပေါ့နော်။ဒါဆိုလို့ရှိရင်ဘလို့အားထားစရာဆိုတာလည်းလည်းထပ်ပြီးတော့ရှင်းပြပေးပါလား။
ICJ ကိုစတင်မယ်ဆိုလို့ရှိရင် article 8ရဝင်ရမယ်ပြီးလို့ရှိရင်ဝင်လာတဲ့မှုကိုလက်ခံစီရင်မှန်ခွင့်ရှိမရှိဆိုတာက article 9နဲ့ဆုံးပြပါတယ်။ဒါကြောင့်မလို့ article 8ကိုထွင်းချက်ပြီးပြီးမှပိတ်ထားမယ်ဆိုရင် article 9ကိုရောက်လာစရာမရှိဘူး။ဒီလိုပဲပြန်ဆွဲခဲ့တဲ့အကြောင်းမလို့ article 8ကိုထွင်းချက်ပြုထားခဲ့တာဖြစ်ပါလေ။ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဒီဘက်ကနေပြောမှဝင်ဆွက်ခင်မတူနိုင်အောင်ကြိုးပိတ်ထားတာဖြစ်လို့ဒါကို article 8မလို့ article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဗာဒိတ်ပဲရှိတော့မလဲဆိုတော့ယုတ်တိဒေတာနဲ့တုံ့ပြန်ဖြစ်ပါခြင်းဖြစ်ပါလေ
ဟုတ်ကဲ့ကိုကိုလိုက်နောက်ရောအဓိကစိန်ခေါ်ချက်တွေဘာတွေရှိနေလဲ
အဲတစ်ခါလည်းပဲကဘာကျော်ဥပဒေအဖွဲ့ကိုဒေါ်လာတန်ပေါင်းများစွာပေးပြီးတော့မှငှားထားတာဆိုတော့ခပ်ပေါ်တော့မဟုတ်ပါဘူးကိုဘက်ကရှင်နေတွေကလည်းပဲအတော်လေးပဲစေတနာထားပြီးတော့မှတက်တက်ကြွကြွလုပ်ကင်ပေးကြပါလေ
ဟုတ်ကဲ့ကိုကိုလိုက်အဲ့ဒီတော့ဒီတစ်ခေါက်အတွက်ဆိုရင်အခုရှောင်လဲခဲ့တာကနောက်ဆုံးရှောင်လဲချက်ပေါ့နော်အဲ့ဒီခါကျတော့အရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရခြေပါခဲ့တာနဲ့ကွာခြားခဲ့တာကိုရှိခဲ့လား
ကျွန်တော်ကတော့ဘူရူနီကတစ်ဆက်ကခြေပါမှုတွေဟာခုရီကြောင့်ကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြောပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေကထည့်ပြောထားတာကိုအဓိကထားပြီးတော့မှကန့်ကွက်ခဲ့ပါတယ်ကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆွေးနွေးချက်တိုင်းပဲအမှန်တကယ်လိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ်။အပိဓာတ်လျှောက်လဲချက်ကတော့အဓိကအချက်နဲ့ချက်ပါပဲ။ဒီအမှုကိုတရားရုံးရဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတာရဲ့ဒီအမှုကိုလုံးဝလက်ခံနိုင်ခွင့်မရှိဘူးဆိုတာပါပဲ။တရားရုံးရဲ့အဆုံးဖြတ်ရလဒ်ကတော့တရားသူကြီးတွေရဲ့ဉာဏ်ပညာနဲ့စီမံလုံးတရားပေါ်မှာမူတည်မှာဖြစ်ပါတယ်။ကျွန်တော်တို့ကတော့မြန်မာနိုင်ငံရဲ့အမျိုးသားကျူးစီးပွားအတွက်အတတ်နိုင်ဆုံးအကောင်းဆုံးကျိုးစားချိပပြီးတော့မှရှောက်လဲခဲ့ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကုသိုလ်ပါလားခင်ဗျာ